ထိုင်းနိုင်ငံမှာဩဂုတ်လ3ရက်နေ့ကကျင်းပခဲ့တဲ့တတိယအကြိမ်မြောက်ထိုင်းမြန်မာအစည်းအဝေးအရာရှိများအစည်းအဝေးကိုတက်ရောက်လာတဲ့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအစည်းအဝေးမတိုင်ခင်ထိုင်းဝန်ကြီးချုပ်လက်ဖြင့်ကာကွယ်ရေးဝန်ကြီးလက်ဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်အိုချာနဲ့တီးတန့်တွေ့ဆုံခဲ့တာပါ။နှစ်နိုင်ငံစီရေးနိုင်ငံရေးဆိုင်ရာဆက်ဆံရေးကိစ္စတွေကိုပြောကြားရမှာလိတ်ကျွန်းလူတက်မှုမှာတည်တံပြစ်ဒဏ်ချမှတ်ခံထားရတဲ့မြန်မာနိုင်ငံသား2ဦးကိုနှစ်နိုင်ငံနဲ့နှစ်နိုင်ငံတက်မတော်နှစ်ရက်ကြာတည်ရှိနေတဲ့ချစ်ကြည်ရင်းနှီးမှုတွေကိုထောက်ထားပြီးတက်ညာပေးဖို့နဲ့တရားဝင်တွေနဲ့အညီကူညီဆောက်ရှောက်ပေးဖို့ထိုင်းဝန်ကြီးချုပ်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပန်ကြားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ပိုင်မြဝရီရုံမြင့်တန်ကြားကမနေ့ကထုတ်လင်းတဲ့သတင်းအစီအစဉ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မေတ္တာရက်ခံချက်နဲ့ပတ်သက်လို့အခုလိုကြေညာသွားပါတယ
်။ထိုင်းနိုင်ငံမှာတေတံပြစ်ဒဏ်ချမှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံသားနှုတ်ကိုထိုင်းနိုင်ငံနဲ့နိုင်ငံတမတော်နေရာကြားရှင်ရင်ဆွေချစ်ကြည်ရင်းနှီးမှုများကိုထောက်ထားပြီးတက်ညာပေးရန်စဉ်စားပေးစီလိုကြောင်းတရားဥပဒေနဲ့ညီကူညီဆောက်ရှောက်ပေးစီလိုကြောင်းနဲ့နိုင်ငံပူးပေါင်းဆောင်ရွက်မှုများကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောကြားပါသည်
ထိုင်းနိုင်ငံကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူလိုက်ပါသွားခဲ့တဲ့တက်မတော်ညှိနှိုင်းကုတ်ကဲရည်မှုကြီးရည်လီဗိုလ်ချုပ်ကြီးညာထွန်းကိုတိုင်လည်းတေတံစီရင်ချမှတ်ခံထားရတဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့ကိုထိမ့်သိမ်းထားတဲ့ထိုင်းအချင်းတောင်ကိုမနစ်အင်္ဂါနေ့ကတွားရောက်တွေ့ဆုံခဲ့ကြောင်းလည်းမြဝတီရုတ်တံကအခုလိုကြေညာသွားပါတယ
်။မြမတက်မတော်မှာညှိနှိုင်းကုတ်ကဲရည်မှုကြီးရည်လီဗိုလ်ချုပ်ကြီးညာထွန်းကထိုင်းနိုင်ငံခိုတောင်ကျွန်းလေကျော်မှာ2014ခုနှစ်စက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့ပြည်ထောင်နိုင်ငံသားနှစ်ဦးအသက်ခံခဲ့ရတဲ့ဖြစ်စဉ်မှာကျူးလွန်ကြောင်းဆွဆွဲချက်ဖြင့်တေးတန်းချမှတ်ခြင်းခံထားရသူမြန်မာလူသမားဝင်းစော်ထွန်းနဲ့စော်လင်းတို့ကိုထိုင်းနိုင်ငံနွန်ထာပူရီခရိုင်ဘန်ခွန်ဗဟုအချင်းထောင်မှာဒီကနေ့ဒေသစံတော်ချိန်နေ့လယ်2နာရီမှ2နာရီခွဲထိသွားရောက်တွေ့ဆုံပြီးပြည်တော်စုသမ္မတမြန်မာနိုင်ငံတော်အစိုးရအနေနဲ့ထိုင်းပြည်မင်းမြတ်ထံကိုအယူခံဝင်လာရေးအတွက်ကူညီဆောင်ရွက်ပေးလျက်ရှိကြောင်းနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ကလည်းထိုင်းနိုင်ငံရှိတာဝန်ရှိသူများနဲ့တွေ့ဆုံကကူညီဆောင်ရွက်ပေးရန်ပြောကြားထားရှိကြောင်းတို့ဖြင့်အားပေးစကားပြောကြားခဲ့ပါသည်
လိတ်ကျွန်းလူတက်မှုမှာကျူးလွန်ခဲ့တဲ့ဆိုပြီးတေတံစီရင်မှုအတွက်မောင်တော်လေးနဲ့မောင်ဝင်းစော်ထွန်းတို့ရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကဩဂုတ်လ29ရက်နေ့ကပယ်ချခဲ့ပြီးတဲ့နောက်ထိုင်းဥပဒေအရရပောင်း60အတွင်းထိုင်းပြည်မင်းမျက်စီကိုအတနာခံစားတင်သွင်းဖို့ထိုင်းအကျိုးဆောင်ရှင်တွေကပြင်ဆင်နေကြတာပါတေတံစီရင်ချက်ကိုတက်ညာပေးဖို့မြမတက်မတော်အကြီးကဲကိုတိုင်းမေတ္တာရက်ခံချက်ဟာထိရောက်မှုရှိပြီးထိုင်းပြည်မင်းမျက်စီရောက်ဖို့အခွင့်အလမ်းနေရှိနေကြောင်းလိတ်ကျွန်းလူတက်မှုထိုင်းတရားစီရင်ရေးမှတခြားလုံးလိုက်ပါဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုကိုထူးချစ်က VOE ကိုပြောပါတယ
်ဟုတ်ကျွန်တော်ထိုင်းပြည်အတိုင်ပင်ခံကောင်စီဆိုတာရှိရလေကျွန်တော်ကထိုင်းနိုင်ငံမှာအင်ပါတာမှလူရည်ရည်ရှင်တွေရှိတဲ့ဗိုလ်ချုပ်ကြီးပရင်ဆိုတဲ့တော့အဲ့ဒါ तू ကသူဥက္ကဋ္ဌအဲ့ဥက္ကဋ္ဌကဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုသူ့ရဲ့မွေးသားသားဆိုပြီးတော့ပါတရားဝင်ပြောထားတာရှိတယ်သူတို့ဟိုတပုတ်ကိုရတာအရင်ကြီးတယ်ဆိုတော့အခုထိုင်းပြည်ကောင်စီမှာဥက္ကဋ္ဌဖြစ်တာလည်းဗိုလ်ချုပ်ကြီးပဲသူအရင်ကတအနာသိခဲ့တဲ့ဟိုဗိုလ်ချုပ်ကြီးတွေပဲဆိုတော့သူတို့ရှင်းရှင်းလေးကဟိုအဆက်ဆက်ရှိတယ်ဆိုတော့အဓိကတော့ဒီအဲ့ဒီပြည်ကောင်စီကတော်တော်လေးကိုဒီအရေးပါတယ
်ဒီထိုင်းပြည်မင်းမြတ်တို့စဉ်းစားလေးရှိတဲ့ပုံစံအရာကိုပေါ့နော်ဒီမောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့ရဲ့ဒီလက်ကျွန်းအမှုထိုင်းပြည်မင်းမြတ်ကဘလို့ဆုံးဖြတ်မယ်လို့ညွှန်လင့်ထားလိုက်ရှင
်ဟုတ်ကဲ့ဗျာတပိုင်းပေါ့ကျွန်တော်တို့ဒီ6ရက်နေ့မှာပေါ့ကျွန်တော်တို့ရဲ့ဒီ foundation ရဲ့ရှင်းနေပေါ့ရှင်းနေအပါဝင်ကျွန်တော်တို့ထိုင်းရှင်းနေမှာကောင်ဆယ်ကအဲ့ဒီအမှုနဲ့ပတ်သက်ပြီးတော့အစည်းအဝေးလုပ်ပါမယ်အဲအစည်းအဝေးလုပ်မယ်ကျွန်တော်တို့ဒါဘလို့မျိုးပေါ့လေဘလို့ရေးသားမယ်လဲဘလို့မျိုးအဖွဲ့အစည်းတွေအစိုးရတွေကဘလို့ပါဝင်တက်မယ်ဆိုတဲ့ဟာတွေတို့ကပို့ဆုံးဖြတ်နေမှာပါအဲဆိုကျွန်တော်တို့ရဲ့အတွေ့အကြုံပေါ့နော်ဒါကျွန်တော်တို့မှာရှိတဲ့ဟိုထိုင်းအကြံပေးထိုင်းပညာရှင်တွေထိုင်းနိုင်ငံရေးသမားတွေကလည်းကျွန်တော်အကြံပေးတယ်ကျွန်တော်တို့ကတော့အခုတစ်ခါလဲကျွန်တော်တို့ယုံကြည်နေပါသေးတယ်ဒီကလေးတွေကတော့ဟိုတေတံဟိုအချခံပါတော့မဟုတ်ဘူးထိုင်းပြည်မြင်းမြအနေနဲ့တေတံအနေရှော့ပေါ်ပြီးတော့တခြားနှစ်ရှည်ကနေဖြည်းဖြည်းလွင်ချင်းချမ်းသာကွင်းနဲ့တော့လွတ်မယ်လို့ကျွန်တော်တို့ထင်ပါတယ်ကျွန်တော်အများကြီးပြောလို့ပြောတာရှိနေပါတယ်ဟိုဒီကလေးတွေကိုတပ်ပစ်လိုက်ရအောင်ထိထိုင်းဆိုးအနေနဲ့ဟိုမမိုက်မဲလောက်ဘူးလို့ကျွန်တော်ထင်ပါတယ်ဗျာဟုတ်ကဲ့
မြန်မာအစိုးရကိုယ်တိုင်လည်းထိုင်းပြည်မင်းမျက်စီအတနာခံစားတင်သွင်းဖို့ထိုင်းကျိုးဆောင်ရှိနေတွေနဲ့တိုင်ပင်ဆွေးနွေးနေကြောင်းအလုသမားဝန်ကြီးဦးသိန်းစွေကပြီးခဲ့တဲ့ရက်ပိုင်းတွင်ပြောကြားထားသလိုထိုင်းနိုင်ငံဆိုင်ရာမြန်မာတမန်ကြီးကိုယ်တိုင်လည်းကူညီဆောင်ရွက်ပေးနေပါတယ်ထိုင်းနိုင်ငံဆူရက်ဌာနီခရိုင် Lake John Ma, Natasaligunia Satin Balaga, Gabaleki Dwa, Ditain Lunges on Dreddy Tede, then Nasat Doni Ye, Hannah with the Rich Go, Atin Adama Dutin Tapiamune, Nasalini Ye, David Milarugu, Tapia Kemuma, Julon Durip, Yamashi Pian Lutama Lungen Upite, Mausoline, Mawins or Tonugu, Natasangaguni, Disimbalama, Tedan Singer up to Barish.